ဘိုရင်လေယာဉ်ကုမ္ပဏီထုတ်ပထမဆုံးအကသလွန်ပြန်ရှင် Starliner ဟာစမ်းသပ်လွတ်တယ်မှုမှာလိုက်ပါသွားတဲ့အကသရင်မှုတွေကိုနိုင်ငံတကာအကသစခန်းထဲခြံထားရခဲ့ပြီးကမ္ဘာမြေပေါ်ကိုတောက်ကြညကအောင်မြင်နဲ့ပြန်လည်ဆက်သက်နိုင်ခဲ့ပါတယ်အလိုလျောက်ထိမ့်ချုပ်မောင်းနေတဲ့စနစ်နဲ့ American New Mexico ပြည်နယ်ကတဲကန်နာတွေကိုပြန်လည်ဆက်သက်ခဲ့တာပါအကသရင်မှုတွေပါတပါးတည်းပြန်လည်လိုက်ပါဆင်းသက်နိုင်မှုကအနည်းငယ်ကျဉ်းလွန်းတယ်လို့ American အကသသိပ်ပံ Agency NASA ကဆုံးဖြတ်ပြီးနောက်မှာသူတို့ကိုခြံထားခဲ့တာပါသူတို့ကို Space X ကအကသရင်တွေနဲ့ပြန်ခေါ်ယူဖို့စီစဉ်ထားပေမဲ့ဒါကလည်းစတင်လွှင့်ခဲ့တဲ့ဇွန်လကနေတွေ့ရင်နောက်၈လအကြာ၈နှစ် February လတဲကြမှာဖြစ်နိုင်မယ်ဆိုပါတယ်ပထမအစီအစဉ်တုန်းကတော့သူတို့ဟာ၈ရက်ကြာအကသခီးအတွက်ပြင်ဆင်ခဲ့ကြတာပါဒါပေမဲ့လွန်ပြန်ရင်မှာတွန်းအားပြဿနာနဲ့ဟီလီယံတန်းငွေယူဆိတ်မှုပြဿနာတွေဖြစ်ခဲ့လို့အပြန်ခီးနှောင့်နှေးနေခဲ့တာပါလူမပါတဲ့ Starliner လွန်ပြန်ရင်ကတော့ကမ္ဘာပတ်လမ်းတွေကနေသုတေသနစခန်းကနေထွက်ခွာပြီး6နာရီအကြာမှာကမ္ဘာကိုပြန်လည်ဆင်းသက်နိုင်ခဲ့တာဖြစ်ပါတယ်ခင်ဗျာ